ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေထိန်းချုပ်ဖို့နိုင်ငံအတော်များများအသွာအလာတွေကန့်သက်ထားရတဲ့အခြေအနေမှာပဲဒီကနေ့ကမ္ဘာတဝန်းအစ္စလမ်ဘာသာဝင်တွေ Eid al-Fitr ပွဲတော်ကိုဆင်နွှဲနေကြပါတယ်။တချို့နိုင်ငံတွေမှာတော့ဝတ်ပြုဆူတောင်းသူတွေအစဉ်ပြေးဖို့အတွက်အသွာအလာပြင်ပင်ထားတာတွေကိုယာယီရဆိုင်ပေးခဲ့ပါတယ်။အစဉ်လာရတော့ရမဒန်ဥပုလကုံဆုံတဲ့ Eid ပွဲတော်ကို၃ရက်ကျင်းပလေးရှိပြီးဗလီရီမှာဝတ်ပြုဆူတောင်းပွဲတွေမိသားစုတွေစုံပြီးစားတောက်တာတွေအဝတ်စားအသစ်နဲ့လက်ဆောင်တွေဝယ်မုံချူတွေကျွေးစားသဖြင့်စီစီကာကာကျင်းပလေးရှိပါတယ်။ဒီနှစ်မှာတော့ကာယောဂါကူးစက်ပြန့်နှံ့နေတဲ့အန္တရာယ်ကြောင့်ဆော်ဒီ၊ Egypt, Turkey, Syria အပါအဝင်နိုင်ငံအတော်များများမှလူစုလူဝေးနဲ့ဝတ်ပြုဆူတောင်းပွဲတွေမကျင်းပဖို့တာမြင်ချပါတယ်။ဆော်ဒီနိုင်ငံမှာရမဒန်ဥပုသ်ကာလအစအချိန်လောက်ကလေးကနေအခုထိယောဂါကူးစက်မှုနှုန်း၄ဆမြင့်တက်လာတဲ့အတွက်၅ရက်ဆက်တိုက်အပြင်းမထွက်ရအမိန့်ထုတ်ထားပါတယ်။အစ္စလမ်ဘာသာဝင်တွေအထူးမြတ်ထားရနေရာတစ်ခုဖြစ်တဲ့ဂျေရုဆလင်အယ်အက္ဆာဗလီကျောင်းမှာလည်းဝတ်ပြုသူတွေကိုအထည်ဝင်ခွင့်မပြုပါဘူး။ပါလက်စတိုင်းစစ်သွေးကြွဟာမတ်အဖွဲ့ကထိန်းချုပ်ထားတဲ့ဂါဇာတန်းမြောင်ဒေသမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်မနေ့ကပထမဆုံးလူသေဆုံးမှုရှိခဲ့ပေမဲ့လည်းအာဏာပိုင်တွေကဗလီတွေမှာဝတ်ပြုဆူတောင်းမှုအခွင့်ပြုခဲ့တာပါ။လာရောက်ဝတ်ပြုသူတွေဟာနှာခေါင်းစည်းတွေတတ်ထားကြတယ်လို့တယောက်နဲ့တယောက်နေရာချထိုင်ပြီးတော့ဝတ်ပြုခဲ့ကြပါတယ်ရှင်။